ရုရှားနိုင်ငံဆိုချီမြို့ကစောရသည့်အိုလံပစ်အားကစားပွဲတော်တတိယနေ့အဖြစ်တနင်္လာနေ့ပွဲစဉ်တွေကမီတာ500အမျိုးသားစကိတ်အမျက်စီးပြိုင်ပွဲမှာတော့နယ်သာလန်နိုင်ငံကရွှေငွေကြေးဆုတွေအားလုံးကိုရသွားပါတယ်။မီရှဲမော်ဒါကရွှေစိတ်အမွှာညီကိုဖြစ်တဲ့ရော်နယ်မော်ဒါကကြေးစိတ်နဲ့တတင်းတဲ့အားကစားသမားဂျန်စမီကန်စကငွေစိတ်အသီးသီးရရှိခဲ့ကြတာပါ။တနင်္လာနေ့ကနောက်ဆုံးဆုရရှိမှုစုစုပေါင်းမှာတော့ကနေဒါကရွှေစိတ်3ခု၊ငွေစိတ်3ခု၊ကြေးစိတ်2ခုနဲ့နယ်သာလန်ကရွှေစိတ်3ခု၊ငွေ2ခုနဲ့ကြေး2ခု၊နော်ဝေးကတော့ရွှေ2ဆုငွေ2ဆုကြေး4ခုနဲ့စုစုပေါင်း9ဆုစီအသီးသီးရရှိထားကြပါတယ်။အမေရိကန်ကတော့ရွှေစိတ်3ခု၊ကြေးစိတ်2ခုစုစုပေါင်း5ဆုနဲ့စုထက်နေရာမှာရှိနေတာပါ။ကနေဒါနိုင်ငံကCharles Hamilton ကတော့မီတာ1500စကိတ်ပြိုင်ပွဲမှာပထမရရှိပြီးအိုလံပစ်ရွှေစိတ်တတိယအကြိမ်ဆုကုသွားပါတယ်။အဲပိုင်းရေကဲပြင်ရှော့စီအမျိုးသမီးပြိုင်ပွဲမှာတော့ဂျာမနီနိုင်ငံက Maria Hof Rush ကပထမရခဲ့တာပါ။2မိနစ်34.62စက္ကန့်နဲ့ပန်းဝင်ခဲ့ပြီးတဲ့နောက်မှာတော့ Australia က Nicole Hof နဲ့လမ်းထွက်မှာအမားနဲ့ကျုံခဲ့တဲ့ American အားကစားမဲ့ Julia Mancuso တို့လည်းအသေးသေးပန်းဝင်ခဲ့ကြပါတယ်။တနင်္လာနေ့မှာပဲ Norway Ski အားကစားသမား Ole Einar ဂျွန်နန်ဒယ်ကတော့12ကီလိုမီတာခွဲပိုင်းတလွန်ပြိုင်ပွဲမှာအနိုင်ရပြီးဆောရစီအိုလံပစ်ပွဲတော်တွေရဲ့ရွှေစိတ်73ဆုရှင်ဖြစ်တဲ့ဆန်ရင်ချိုးခဲ့တာပါစနေနေ့တုန်းကလည်း10ကီလိုမီတာစပရင့်ပြိုင်ပွဲမှာပထမရပြီးအသက်40ရွယ်နော်ဝေးချန်ပီယံဟာဆိုရင်တော့အသက်အကြီးဆုံးဆောရစီအိုလံပစ်ပွဲရဲ့ဆုစိတ်ရှင်လည်းဖြစ်ခဲ့ပါတယ်